American ပြည်သူဟာအမေရိကန်နဲ့ဆိုင်ရင်ပြည်တွင်းသွင်းကုန်ပမာဏအတော်များများကျဉ်းသွင်းခဲ့တဲ့အတွက် American နိုင်ငံရဲ့ကုန်သွယ်ရေးလုံခြုံရေးပြတ်မှုဟာစံချိန်ကျန်တော့ဒေါ်လာဘီလီယံ900နီးပါးရှိခဲ့ပါတယ်။သမ္မတဒေါ်လာ Trump အနေနဲ့အခုလိုသွင်းကုန်ထွက်ကုန်ပမာဏကွာဟမှုကိုကျုံ့သွားစေဖို့အတွက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုချမှတ်ခဲ့ပေမယ့်အခုလိုလုံခြုံရေးပြတ်မှုကများလာခဲ့တာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်ကုန်သွယ်ရေးလုံခြုံရေးပြတ်မှုအလုံးဟာ2008ခုနှစ်ကစတင်ပြီးချင်းအမြင့်ဆုံးပမာဏဖြစ်လာတာပါ။ကုန်သွယ်ရေးလုံခြုံရေးပြတ်မှုများပြားခြင်းဟာတိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကြေညာသူတွေကတုံ့တက်ကြပါတယ်။သမ္မတ Trump အနေနဲ့တရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးမြင့်တောက်ခံတာပြည်ပကအလူမီနီယံနဲ့တမနီတွေအပေါ်မှာအခွန်တိုးကောက်မှုတွေကိုလှုံ့ဆော်ခဲ့ပေမဲ့တရုတ်မက္ကဆီကိုနဲ့ EU ဥရောပတမကတို့နဲ့ကုန်သွယ်ရေးလုံခြုံရေးပြတ်မှုဟာစိတ်ကိုမြင့်တက်လာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီမှုရလူနည်းပြီလို့ဆိုနေကြပေမဲ့နိုင်ငံတကာဝန်ကြီး Mike Pompeo ကတော့ပြီးပြည့်စုံတဲ့သဘောတူညီချက်မဟုတ်တဲ့မြတ်သမ္မတ Trump ကကဲချလိုက်မယ်လို့တတိပေးပြောကြားထားပါတယ်။